Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ10ရက်တနင်္လာနေ့မနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်သမ္မတရွေးကောက်ပွဲမှာအလယ်အလတ်ဝါဒီအီမနျူအယ်မက်ခရွန်အနိုင်ရသွားပြီဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရလိုက်တဲ့မက်ခရွန်ကိုကမ္ဘာကောင်းဆောင်တွေကလည်းချီးကျူးဂုဏ်ပြုစကားပြောကြားကြပါတယ်။ဗြိတိန်မှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာလန်ဒန်မြို့ရဲ့ဂုဏ်တူးဆောင်ဆုကိုဒီကနေ့လက်ခံရယူမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြားမဲ့သတင်းလွှာတွေထဲမှာဒုတိယကြိမ်ကျင်းပမယ့်27ရာစုပင်လုံးညီလာခံအားလုံးပါဝင်တက်ရောက်နိုင်ရေးကိစ္စနဲ့ပတ်သက်လို့
ဒီငင်းချင်းကလည်းစာမှာပြောမယ်ဆိုရင်အားလုံးကိုပါဝင်ခေါ်ဆောင်တဲ့ငင်းချင်းပဲဖွဲ့စည်းမှခြံထားမှာပဲဖွဲ့စည်းမှပြစ်ထားတဲ့ဟာပုံစံမျိုးဟုတ်ပဲနဲ့ခေါ်ဆောင်ကတော့အောင်မြင်တယ်လို့ထင်ပါတယ
်ကချင်မဟာမိတ်ဖွဲ့ဥက္ကဋ္ဌကံစံပြောသွားတာဖြစ်ပါတယ်ပြည်စုံကိုတည်နှွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခွင့်မြန်မာပြည်မှပေးစာများအစီအစဉ်တွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုလည်းနားဆင်ကြရမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့တင်းလာနေမနဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဒေါ်ခင်မြတ်သက်တို့ပြောပြပေးပါမယ်ရှင
်ပြင်သစ်မဲဆန္ဒရှင်တွေကအလယ်အလတ်ဝါဒီအီမနျူအယ်မက်ခရွန်ကိုသမ္မတအဖြစ်ရွေးကောက်တင်မြှောက်လိုက်ကြပြီးEU နဲ့ပူပေါင်းရေးနဲ့ရွှေပြောင်းနေထိုင်သူတွေအရေးကိုစန့်ကျင်သူပြန်ဘက် Marine Le Pen ကိုလက်မခံပယ်ချလိုက်ကြပါလေ။တင်းငွေတွေနေ့ကမဲယုံနေပိတ်ပြီးပြီးချင်းထွက်လာတဲ့အစောပိုင်းရလတ်တွေအရ Macron ကမဲအရေးအတွက်65ရာခိုင်နှုန်းအနိုင်ရခဲ့ပြီး Le Pen ကတော့34ရာခိုင်နှုန်းကျော်အနိုင်ရခဲ့တယ်လို့ဆိုပါတယ်။သမိုင်းအစဉ်အလာနဲ့တည်ရှိခဲ့တဲ့ကျွန်တော်တို့နိုင်ငံအတွက်စာမျက်နှာသစ်ကိုဒီညမှာလှန်လိုက်နိုင်ပြီလို့အပြန်အလှန်အပြင်းထန်ထွန်းနှက်မှုတွေနဲ့ပြည်ခဲ့တဲ့ခေတ်သစ်ပြင်သစ်သမိုင်းမှာအစဉ်အလာအရထိတ်ဆုံးမှရှိနေခဲ့တဲ့နိုင်ငံရေးပါတီကြီးနှစ်ခုစလုံးမပါဝင်တဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးဖြစ်စဉ်ကိုစတင်သူတွေရဲ့တွန်းပို့မှုတွေနဲ့ပြည်နေခဲ့တဲ့တင်းငွေတွေကရွက်ောက်ပွဲအပြီးမှာပြောကြားတဲ့အောင်ပွဲခါမင်ကွန်းအတွင်းမက်ခရွန်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်မဲပေးကြသူတွေကိုကျေးဇူးတင်ကြောင်းလဲမက်ခရွန်ကအခုလိုပြောကြားခဲ့ပါတယ်
။ Merci mes amis.Merci d'être là, de vous être battu avec courage et bienveillance pendant tant de mois. Parce que oui, ce soir...
Tamara Yukabwe Anaya Emmanuel Macron a pitouré go Jizu Tinjang en bwe kamengon dren pyocha gebi yezan tati ne chinamu go piata gajare etwe Jizu Tinjang.ဒီအောင်ပွဲဟာပြင်သစ်ရဲ့အောင်ပွဲဖြစ်ကြောင်းပြောကြားသွားခဲ့တာဖြစ်ပါတယ်။တင်းငွေတွေကကျင်းပတဲ့အောင်ပွဲအတွက်ဒီခါမှာခင်ဗျာတင်းငွေတွေကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေဟာမကြသေးခင်ကာလတွေအတွင်းညှင်းခုံမှုညှင်းခုံပွဲဟာအကောင်ဆုံးရွေးကောက်ပွဲအဖြစ်ပြင်သစ်လူမျိုးတွေကမှတ်ယူထားကြတာဖြစ်ပါတယ
်။တင်းငွေတွေမှာကျင်းပတဲ့ပြင်သစ်နိုင်ငံသမ္မတရွေးကောက်ပွဲမှာဒုက္ခသည်တွေနိုင်ငံတွင်ဝင်ရောက်မှုကိုစန့်ကျင်တဲ့အမျိုးသားရေးဝါဒီ Marine Le Pen ထက်လူကြိုက်ပိုများပြီးမဲများစုရခဲ့တဲ့ Emmanuel Macron ဟာစီးပွားရေးကျွမ်းကျင်တဲ့ဗန်လုပ်ငန်းရှင်တူဖြစ်ပါတယ်။ပြင်သစ်နိုင်ငံရဲ့25ဆမြောက်သမ္မတဟာအလဲလတ်ဝါဒီတယောက်ဖြစ်ပြီးလွန်ခဲ့တဲ့တစ်နှစ်လောက်ကမှ En Marche လို့ခေါ်တဲ့လက်ဝဲလက်ရာရင်းလိရှိတဲ့တမယိုးချပြင်သစ်နိုင်ငံရေးကိုပြောင်းပြစ်ဖို့အတွက်လှုံ့ဆော်တဲ့တီးကြားလွတ်လပ်တဲ့နိုင်ငံရေးလှုပ်ရှားမှုကလည်းလူသိများလာသူတယောက်ဖြစ်ပါတယ်။လက်ရှိသမ္မတ François Hollandeကဒုတိယအကြိမ်သမ္မတတက်တန်းအတွက်ဝင်ပြီးအရွေးမခံဖို့ဆုံးဖြတ်ခဲ့တဲ့နောက်ပိုင်းမှာသူဟာသမ္မတလောင်းဖြစ်နေဝင်ပြီးအရွေးခံဖို့အတွက် Socialist အစိုးရအဖွဲ့ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ Macron ရဲ့အောင်းနိုင်မှုဟာသူ့ရဲ့ပြန်ပက်လက်ပန်းချင်းချောက်မှုခံရတဲ့ Muslim ရွှေပြောင်းသူတွေလက်မခံရတဲ့အတွက်ရောဥရောပတိုက်တလောစီးလုံးညီညွတ်မှုအတွက်ပါအောင်းနိုင်တာလည်းဖြစ်တယ်လို့သုံးသပ်ကြပါတယ်။လက်ပန်းဟာအဖွဲ့ဝင်28နိုင်ငံရှိတဲ့ EU ဥရောပသမဂ္ဂကခွဲထွက်ဖို့ဆန္ဒရှိသူပါ။ရှင်းမခက်ခဲတဲ့အလုပ်တွေဖြည့်ရှင်းရမှာဖြစ်ပေမဲ့အများအန်းလူလူကိုအမှန်တင်ပြမှာဖြစ်ပြီးချင်းချောက်မှုရန်တွေကနေကာဝယ်ပေးပါမယ်လို့ပါရီကလူပြရိုင်မှာသူ့ကိုထောက်ခံသူတွေကိုမကန်းကအောင်ပွဲခံမင်ကွန်ပြောပါတယ်။နှစ်လပွဲကောင်းတဲ့မက်ခရွန်ဟာယုံကြည်မှုအပြည့်နဲ့စကားပြောကောင်းသူတူဖြစ်ပြီးသူ့တဲ့အသက်20လောက်ပိုကြီးတဲ့အထက်တန်းကျောင်းဆရာမကိုလက်ထပ်ထားသူပါ။သူဟာအသက်36နှစ်ပဲရှိသေးတာမို့ပြင်သစ်သမိုင်းမှာ1848တုန်းကအသက်40မှာသမ္မတဖြစ်ခဲ့တဲ့နပိုလီယံရဲ့တူဖြစ်သူလူဝီနပိုလီယံဘွန်နပတ်တဲ့ငယ်တဲ့သမ္မတဖြစ်လာမှာပါ
။ပြင်သစ်သမ္မတအဖြစ်ရွေးချယ်ခံရတဲ့အီမနျူအယ်မက်ခရွန်ကသူရွက်ောက်ပွဲအနံ့ရတဲ့တင်းငွေတွေနဲ့မှာပဲဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ဆယ်မိနစ်ကြာဖုန်းဆက်စကားပြောကြားခဲ့ပါတယ်။ဘာလင်မြို့တော်ကိုမကြာခင်လာရောက်မှဖြစ်ပြီး ဗြိတိန်နိုင်ငံ EU ကခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့ဆွေးနွေးသွားမယ်လို့ဆိုပါတယ်။မစ္စတာမက်ခရွန်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့လည်းစကားပြောခဲ့တယ်လို့သူ့လက်ထောက်တွေကဆိုပါတယ်။ဗြိတိန်ဝန်ကြီးချုပ်မေးကပြင်သစ်ရွက်ောက်ပွဲအနိုင်ရသူမက်ခရွန်ကိုလိုက်လည်လဲလဲဂုဏ်ပြုစကားပြောကြားခဲ့ပြီးအကြောင်းအရာအများအပြားနဲ့ပတ်သက်ပြီးပူးတွဲလှုပ်ဆောင်သွားဖို့မျှော်လင့်နေတယ်လို့ဆိုပါတယ်။အလားတူစွာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအီမန်နွယ်မက်ခရွန်အနိုင်ရရှိမှုအတွက်ဂုဏ်ပြုစကားပြောကြားခဲ့ပြီးသူနဲ့အတူတကွလက်တွဲလှုပ်ဆောင်ဖို့မျှော်လင့်နေတယ်လို့ဆိုပါရယ်။အီမန်နွယ်မက်ခရွန်ဟာပြင်သစ်နိုင်ငံရဲ့နောက်တက်လာမယ့်သမ္မတအဖြစ်ကြီးမားတဲ့အောင်ပွဲတရရရှိခဲ့ခြင်းဖြစ်တယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးသားဖော်ပြထားပါရယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပထမဆုံးနိုင်ငံရချခီးစဉ်ဖြစ်တဲ့ Saudi Arabia နိုင်ငံကိုသွားအောင်မှာဖြစ်ပြီးနိုင်ငံကြီးတုံ့တက်သူတွေကတော့သူ့ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတိတ်မျှော်လင့်မထားကြပါဘူး။ American သမ္မတတစ်တူအနေနဲ့ American Arab ဆက်ဆံရေးအသစ်စတင်မယ်လို့ကြေညာပေးခဲ့တာအသစ်ဆမ်းမဟုတ်ပဲလွန်ခဲ့တဲ့၈နှစ်တုန်းကသမ္မတ Barack Obama လက်ထက်တုန်းကလည်းဆက်ဆံရေးအသစ်တစ်ပံစတင်ပြီဆိုတဲ့ခေါင်းစဉ်နဲ့ Egypt နိုင်ငံ Cairo မှာမိန့်ခွန်းပြောကြားပြီးကြေညာပေးခဲ့တာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာ Syria ကိစ္စနဲ့ပတ်သက်ပြီး Arab ကမ္ဘာနဲ့ဆက်ဆံရေးစိတ်ပျက်စရာဖြစ်လာရတာကလည်း Israel Palestine အရေးအတွက်တိုးတက်မှုမရခဲ့တဲ့နောက်ပိုးပြီးစိတ်ပျက်လာခဲ့ကြတာပါ။ဒါပြင်ဒေသရင်း Muslim ကမ္ဘာမှာ Sunni နဲ့ Shia တွေကြားအားပြိုင်မှုတွေနဲ့အတူ Iran Nuclear ပြဿနာကလည်းအန္တရာယ်ကြီးရဲ့အဆင့်ရောက်လာတာမဟုတ်ပါ။ Muslim အများစုနေထိုင်တဲ့နိုင်ငံအများပြားကနေ American နိုင်ငံနဲ့လာရောက်ခွင့်ကိုကန့်သတ်ခဲ့တဲ့သမ္မတတဲ့ Trump တက်လာတဲ့ခါမှာ Arab ကမ္ဘာမှာဝေဖန်မှုတွေညံခဲ့ပေမဲ့ Syria ကဓာတ်ရုပ်လက်နဲ့တုံးခဲ့တာကိုသမ္မတတွေတုံ့ပြန်မှုတွေချီးကျူးမှုတွေရခဲ့ပါတယ်။ Saudi Arabia ခေါင်းဆောင်တွေကဆို Israel နဲ့ Vatican ပုံရဟန်းမင်းကြီးစီမသွားခင်သူတို့စီအရင်လာဖို့ဆုံးဖြတ်တာမို့သမ္မတ Trump ရဲ့အလဲလာရောက်မှုကသမိုင်းတွင်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတခြား Arab ခေါင်းဆောင်တွေအတန်တိတ်နေတဲ့အပြင် Arab လူငယ်တွေရဲ့စစ်တမ်းရ64ရာခိုင်နှုန်းလောက်ကအမေရိကန်ကိုရန်သူဖြစ်သတ်မှတ်ထားတာမို့အခုသမ္မတ Trump ရဲ့ခီးစဉ်အတွက်မျှော်လင့်ချက်သိမ့်မထားကြတာဖြစ်ပါတယ
်။ VOA အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဥရောပသုံးနိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့တင်းနှင်းလာနေမှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်။လန်ဒန်မြို့မှာရှိတဲ့ Guildhall ခန်းမမှာမေလ၈ရက်နေ့ပြုလုပ်မဲ့ဒီစုပွေးပွဲအခမ်းအနားကိုကချင်နဲ့ရိုဟင်ညာအဖွဲ့အစည်းတွေအပါအဝင်ဗြိတိန်မှာရှိနေတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒုက္ခသည်တွေကကန့်ကွက်ဆန္ဒပြကြဖို့စီစဉ်နေပါတယ်။ရခိုင်ပြည်နယ်အတွင်းရိုဟင်ညာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာနဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာစစ်တပ်ကဒေသခံတိုင်းရင်းသားတွေအပေါ်အကြမ်းဖက်လှုပ်ဆောင်နေတာတွေကိုဒေါက်ဆန်းစုကြည်အနေနဲ့လစ်လျူရှုထားတယ်ဆိုပြီးကန့်ကွက်တဲ့အနေနဲ့ဆန္ဒပြခြင်းဖြစ်တယ်လို့ဥဆောင်ကျင်းပသူတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဗြိတိန်မြန်မာအသင်းကအဲ့ဒီလိုဆန္ဒပြမဲ့အစီအစဉ်ကိုကန့်ကွက်လိုက်ပြီးဒေါက်ဆန်းစုကြည်ရဲ့ရည်တည်လှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ We stand with you ဒေါက်ဆန်းစုကြည်ဆိုတဲ့တံပြန်လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။အဲ့ဒီတံပြန်လှုပ်ရှားမှုကိုလန်ဒန်မြို့တော်ဝန်စာတစ်ခံကလည်းထောက်ခံပြီးဒေါအောင်ဆန်းစုကြည်ဘက်ကယက်တီကြောင်ပြောထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူမရဲ့ဥရောပသုံးနိုင်ငံခီးစဉ်အစမှာဘယ်ဂျီယံနိုင်ငံကိုတွားရောက်ခဲ့ပြီးအဲ့ဒီမှာ EU ခေါင်းဆောင်တွေအပြင်ဘယ်ဂျီယံဘုရင်နဲ့အစိုးရအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်။အဲ့ဒီနောက်မှာတော့အီတလီနိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေအီတလီနိုင်ငံရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။အီတလီကနေအင်္ဂလန်ကိုတောက်ကြနေကရောက်သွားခဲ့ပြီးအဲ့ဒီနေ့မှာပဲဘုရင်မကြီးအဲလစ်ဇဘက်နဲ့ဘာကင်ဟမ်နန်းတော်မှာတွေ့ဆုံခဲ့ပါတယ်။
American နိုင်ငံသားနောက်ထပ်တစ်ယောက်ကိုထပ်ပြီးဖမ်းဆီးခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။သူကရန်လိုတဲ့အပြုအမူတွေလုပ်ခဲ့တယ်လို့လည်းဆွဆွဲပါတယ်။စနေနေ့ကအဖမ်းခံရသူကင်ဟတ်ဆုံဖြစ်ကြောင်းမြောက်ကိုရီးယားအစိုးရ KCN နဲ့သတင်းမှာပြောပါတယ်။သူဟာမြောက်ကိုရီးယားကတခုတည်းသောပုဂ္ဂလိကငွေကြေးထောက်ပံ့မှုနဲ့ဖွင့်လှစ်ထားတဲ့ပြည်ဝင်သိပ္ပံနဲ့ဤပညာတက္ကသိုလ်မှာအလုပ်လုပ်နေသူပါ။ American နိုင်ငံသားတွေရဲ့လုံခြုံရေးဟာ American နိုင်ငံခြားရေးဌာနရဲ့ထိတ်တန့်ဦးစားပေးလှုပ်ဆောင်မှုတွေကတခုပါလို့ American နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကင်ဟတ်ဆုံဟာမြောက်ကိုရီးယားမှာစရုပ်ထမြောက်အဖမ်းခံ ံတဲ့အမေရိကန်နိုင်ငံသားဖြစ်ပြီးအခုလိုအဖမ်းခံခဲ့ရတဲ့အတွက်မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်တဲ့အစီအစဉ်နဲ့ပတ်သက်ပြီးမြောက်ကိုရီးယားနဲ့အမေရိကန်တို့ကြားတင်းမာမှုတွေကိုပိုးပြီးတိုးလာစေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကိုသတိပေးတဲ့အနေနဲ့မြောက်ကိုရီးယားကျွန်းဆွယ်ရေပြင်နဲ့လင်းတင်တင်မိုးကြီးတစင်းပောင်းတိုက်ခိုက်ရေးအဖွဲ့တခုကိုဆက်လွတ်ထားတာပါ။ပြီးခဲ့တဲ့လထဲမှာပဲမြောက်ကိုရီးယားကပျော်ရွှင်တက္ကသိုလ်ကပမောက္ခတိုးဖြစ်တဲ့ကင်ဆန်ဒေါက်ကိုရာဇဝတ်မှုကျူးလွန်တယ်လို့ပြောပြီးဖမ်းဆီးခဲ့ပေမယ့်အသေးစိတ်ထုတ်မပြောခဲ့ပါဘူး
။တရုတ်နိုင်ငံသားတွေအနေနဲ့နယူးယောက်မြို့အပြင်မှာဆောက်ဖို့ရှိတဲ့ဒေါ်လာ9သိန်းတန်အစစ်မြင့်စင်ကန်တက်ခန်းနေမှာရင်းနှီးမြှုပ်နှံရင်သူတို့အနေနဲ့အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့် Green Card ရမယ်ဆိုတဲ့မျှလုံးပေးပြီးသမ္မတဒေါ်နယ်ထရမ့်ရဲ့တမက်ရဲ့ညီမဖြစ်သူကတရုတ်ကြောဝါချမ်းသာသူတွေကိုစီယုံသိမ်းသွင်းနေပါတယ်။အင်ဂျီရောမှာသမ္မတထရမ့်ရဲ့ထိတ်တန့်အကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့တမက်ဖြစ်သူဂျယ်ရက်ကူရှနဲရဲ့ညီမနီကိုကူရှနဲမေယာဟာတင်းငွေတွေနေ့ကရှန်ဟိုင်းမြို့မှာရင်းနှီးမြှုပ်နှံသူတွေကိုစီယုံပြောဆိုခဲ့တာဖြစ်ပါတယ်။အလားတူစီယုံပြောဆိုမှုတွေကိုအဲ့ဒီမတိုင်ခင်တရက်အလိုမှာတော့ကလည်းဘေကျင်းမြို့မှာပြုလုပ်ခဲ့တယ်လို့ဆိုပါတယ
်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမတီးငိမ့်တဲ့ဒေသမှာဘိုကိုဟာရမ်စစ်သွေးကြော်တွေလွန်ခဲ့တဲ့၃နှစ်ခရဲကပြန်ပြီးဆွဲခံရပြီးပြန်လဲပြီးလွတ်မြောက်လာတဲ့ချီဘုတ်ကကျောင်းသူလေး၈၂ယောက်ကိုသမ္မတမူဟမ်မဟမဒူဘူဟာရီကတနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပါတယ်။မြို့တော်အဘူဂျာမှာအခုလိုတွေ့ဆုံတာကိုပြသတဲ့ဗီဒီယိုထဲမှာသမ္မတကဒီလိုဖြစ်မျိုးဘယ်သူမှမကြုံသင့်ဘူးလို့ပြောခဲ့တယ်လို့သူတို့ကိုအနီးကပ်စောင့်ရှောက်ကူညီမှုပေးမယ်လို့လည်းခရီးပေးပါတယ်ဒီကျောင်းသူလေးတွေဘလို့လွတ်မြောက်လာတယ်ဆိုတော့အသေးစိတ်ကိုတော့ထုတ်မပြောပါဘူး Direct from Washington The Voice
of America The VOA တနင်္လာနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဒေါ်ခင်မြန့်သက်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဒီ21ပင်လုံညီလာခံအတွင်းအလုံးပါဝင်ရင်းကိစ္စနဲ့အရင်စပါမယ်မကြခင်ကျင်းပတော့မဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံအစည်းအဝေးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ဖို့မဖြစ်နိုင်ဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကပြောနေကြပါတယ်။ဘာကြောင့်ပါလဲ။အားလုံးပါဝင်လို့ရအောင်အစိုးရဘက်ကရောတိုင်းရင်းသားတွေဘက်ကပါဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲ။အပြည့်အစုံကိုဆက်လက်တင်ပြပေးပါမယ်ရှင်။ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုလာမယ့်မေလ24ရက်နေ့မှာကျင်းပပြုလုပ်မယ်လို့ရည်သတ်မှတ်ထားပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးညီလာခံကိုပါဝင်တက်ရောက်နိုင်ရေးကိစ္စဟာမသေးကြမရေရာဖြစ်နေသေးပါမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းအားလုံးပါဝင်ရေးမှုကိုပဲလက်ကင်ထားကြတယ်လို့အစိုးရဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပြောနေကြပေမဲ့ဒါကအကောင့်ထဲဖော်နိုင်ဖို့ကအခုချိန်ထိတည်တည်ကြာကြာမလုပ်ဆောင်နိုင်ကြသေးပါဘူးအစိုးရနဲ့စစ်တပ်ဘက်ကနောက်ဆုံးသဘောထားပြောင်းလဲမှုတွေကြောင့်အလုံးပါဝင်ရေးဟာတိတ်ပြီးတော့မဖြစ်နိုင်သေးဘူးလို့တောင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့ပြောခွင့်ရဗိုလ်မှူးမိုင်အိုက်ကျော်ကအခုလိုပြောပါတယ
်။သူကဘယ်အဖွဲ့ကြီးပါမလဲဘယ်အဖွဲ့ကြီးဖိတ်မလဲဆိုတော့ခေကူတီရောတဲတဲကူတော့မတီးရသေးဘူးနော်။ဘာကတ်နဲ့ချက်တွေရောမရှိလဲဆိုတော့လည်းမတီးရသေးဘူး။ from the call ဒီမှာတော့သူတို့ရဲ့မူလရဲ့ချက်ကတော့အလုံးပါဝင်ပြီးတော့သူကကြေကျော်ခဲ့တယ်။ဒါနဲ့ဒီမူလခံကျင်းပခံဆက်ဆက်မှဒီတိုက်ရဲ့ဘောထားတွေကနောက်ကနေပါလာတယ်။တိုက်ရဲ့ဘောထားတွေကကလုံးရတဲ့အပိုင်းတွေ့ရတယ်။အဲမှာဘာဖြစ်လဲဆိုတော့တချို့ပတ်တွေချာလို့ရမယ်။တချို့ပတ်တွေကပါလို့ရမယ်။တချို့ပတ်ကျတော့ဘယ်လိုပုံစံနဲ့တည့်ရမလဲ။ဆက်လက်ချက်တွေရောရှိလာတယ်။ခွဲခြားဆက်ဆံမှုတွေလည်းရှိလာတယ
်။မြန်မာတနိုင်ငံလုံးငြိမ်းချမ်းရေးလုပ်ငန်းဟာအစိုးရစစ်တပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေအားလုံးပြင်အရက်ဘက်လူမှုအဖွဲ့စည်းတွေကလည်းပါဝင်လှုပ်ဆောင်မှအောင်မြင်မှုရမှာဖြစ်ပါတယ်။အထူးသဖြင့်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးဒန်းတူညီမျှစွာပါဝင်ဖို့ကတိတ်ကိုအရေးကြီးပါတယ်။ဒါပေမဲ့အားလုံးပါဝင်ရေးကိစ္စဟာအခုထိဘာကြောင့်မသေးကြဖြစ်နေရပြီးဒီကိစ္စဖြစ်အောင်အစိုးရနဲ့စစ်တပ်ဘက်ကဘာတွေကိုလှုပ်ဆောင်ဖို့လိုအပ်နေပါသလဲ။ Kitchen Alliance Kitchen မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်ကတော့အားလုံးကိုခေါ်ရင်တော့အားလုံးပါဝင်နိုင်မယ်ဆိုပြီးအခုလိုပြောပါတယ်။
အားလုံးကိုခေါ်ရတာအားလုံးပါဝင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒီငြိမ်းချမ်းရေးကနေစမှာပြောမယ်ဆိုရင်အားလုံးကိုပါဝင်ခေါ်ဆောင်တဲ့ငြိမ်းချမ်းရေးဘယ်ဖွဲ့စည်းမှခြံထားမှာဘယ်ဖွဲ့စည်းမှပြစ်ထားတဲ့ဟာပုံစံမဟုတ်ပဲနဲ့ခေါ်ဆောင်ကတော့အောင်မြင်တယ်လို့ထင်ပါတယ်။သူရတွေကရှင်းပါတယ်ခေါ်မယ်ဆိုတော့အဲ့လိုတိုက်ပွဲမလုပ်နဲ့ပေါ့နော်။ကိုယ့်ရဲ့တက်ကိုပြောရအောင်ပေါ့။သူရကနေပြီးတော့ခေါ်တဲ့ပုံစံနဲ့လုပ်ပြီးမှစက်တက်ကနေလိုက်ပြစ်နေရတော့တဘာဝမကြောက်ဘူး။အဲ့ဒါကတော့အစိုးရရောအရင်ကြိုတင်ပြောရမယ့်ကိစ္စတွေပါ။အစိုးရတွေပြောရဆိုရင်တောက်မတော်ရောတိုက်ရိုက်ပြောသင့်ပါလေ။ဒီထိုးဆက်တွေရှောက်ဟိုရှေ့မှာဆက်တက်ခန့်ရောထုတ်တဲ့ဟာရှောက်တက်ပါလေ
။ မြန်မာအစိုးရဟာတနိုင်ငံလုံးအပြည့်ခရရဆဲရည်နဲ့ငြိမ်းချမ်းရေးကိစ္စတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲတိုင်းသားနယ်မြေဒေသတချို့အထူးသဖြင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်ခြမ်းတွေမှာထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေပါတယ်။ပြီးခဲ့တဲ့ဧပြီလသကြံကာလနောက်ပိုင်းမှာတွင်ပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမြို့နယ်၄ခုထက်မင်းမှာအစိုးရစစ်တပ်နဲ့တအောင်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုင်းသားတွေရဲ့နေမြေတွေမှာစစ်တပ်ဘက်ကထိုးစစ်ဆင်မှုတွေလျှော့ချပြီးရပ်တန့်လိုက်ရင်တိုင်းသားတွေအနေနဲ့ပဋိပက္ခကိုစပွဲပေါ်ကနေဖြေရှင်းကျင်တဲ့စိတ်ဓာတ်ရှိတဲ့ဆိုတာလက်တွေ့မှာဖော်ပြလို့ရမယ်လို့လည်းဂမ်ဆန်ကပြောပါတယ
်ထိုးစစ်ကမဆင်မှုဆိုတဲ့တိုက်ပွဲကရှိတော့မှာမဟုတ်တစ်ဖက်နဲ့တစ်ဖက်ရောယုံကြည်မှုရောအများကြီးတိုးတက်လာမယ်လို့ကျွန်တော်မြင်ပါတယ်တစ်ဆက်တစ်ဆင်လို့ခေါ်ရဆိုရင်ရောဒီထိုးစစ်တော့ကအကုန်လုံးချော့ပေါ့နော်ငခုတရရောချော့တဲ့နဲ့လုံးရတယ်ပါဒီအဲ့ဒါမှကျွန်တော်ကတကယ်ကြီးငင်းငင်းချင်းချင်းဒီကားတွေကိုစပွဲမှာဖြည့်ချင်းတဲ့စိတ်သက်ရှိပါတယ်ဆိုတာလက်တွေ့မှာပေါ်ပြလို့ရတာပေါ့နော
်တနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ် NCA ထဲမှာတိုင်းသားလက်နက်ကန်အားလုံးလက်မှတ်ထိုးနိုင်ရေးအတွက်အပြစ်ခတ်ရဆေးရေးစာချုပ်လက်မှတ်ထိုးမထားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေဘက်ကအဓိကတောင်းဆိုချက်အချက်၉ချက်ကိုအခုချိန်ထိအစိုးရကမူအဖြစ်သာသဘောတူထားတာပါတိုင်းသားတွေအနေနဲ့ကိုလိုချင်တဲ့အရာတွေအားလုံးတရရရငယ်နှုံးရမှလုပ်မယ်ဆိုရင်ဖြစ်ဖို့ခက်ခဲမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ပူတာကြောင့်တိုင်းသားတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအပေးအယူမလုပ်ဆောင်သင့်ဘူးလားလို့မေးရမှာတော့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကအခုလိုဖြေပါတယ
်ကျွန်တော်အမြင်ကတစ်ခုကမေးစရာလို့အဲ့ဆိုပင်လုံးဆိုတာအပေးအယူလုပ်လို့ရသလားလို့မေးဖို့ပါဟဲ့တိုင်းသားတွေရှော့ပါဆိုပင်လုံးကိုရှော့ရမလားလို့ပြန်မေးရမှာပါအဲ့တော့ပင်လုံးကိုခတိကိုဖြတ်စည်းဖို့ဆိုတော့အဲ့ဒါတိုင်းရင်းသားရဲ့ပြန်စစ်စားရမယ်အလုပ်တစ်ခုပ
ါအပြစ်ခရဆေးစာချုပ်မှာလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအဓိကတောင်းဆိုတဲ့အချက်၉ချက်တွေကတော့အစိုးရနဲ့တပ်မတော်ဘက်ကတပြည်လုံးအပြစ်ခရဆေးကိုစတင်ကြေညာပေးဖို့ပင်လုံးစိုက်တပ်ကိုအခြေခံပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ပြီးတော့အစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့အပြင်အပြစ်ခရဆဲရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင်းဖို့ကြားတဲ့အချက်တွေပါဝင်ပါတယ်ပထမအချက်ဖြစ်တဲ့အစိုးရနဲ့တပ်မတော်ဘက်ကတပြည်လုံးအပြစ်ခရဆဲရေးကိုစတင်ကျင်းညာဖို့ဆိုတဲ့အချက်ဟာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးလက်လာသုံးသပ်သူတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစောင့်ကြည့်အကဲခတ်တွေကသုံးသပ်ထားတာရှိတာကြောင့်ဒီအတိုင်းသာဆက်လက်သွားနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းဟာဆက်ပြီးကြာမြင့်အောင်မဲ့သဘောဖြစ်နေပါရဲ့ရှင
်တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ်။ Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘလို့ခွဲခြားနိုင်မလဲ။လူလူကြားမှာသတင်းမှန်ရအောင်ဘလို့လုပ်နိုင်မလဲဆိုတာကို VOA ရဲ့အင်ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ barmis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်အင်္ဂါနေ့ညတရရိုက်တဲ့ line ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခဲ့အလှက်ပါ။ဒုံးပြင်တွေဂျိုဒူးတွေနဲ့ပဲအလုံများနေမယ်လို့အများမြင်ကြတဲ့ American အာကာသစူးစမ်းရေးဌာန NASA မှာလူတွေရဲ့နေ့စဉ်ဘဝလှုပ်ရှားမှုတွေအဆင်ပြေစေမဲ့တီထွင်မှုတွေလုပ်နေတာပါ။တက္ကသိုလ်တွေနဲ့ပါချိတ်ဆက်လုပ်ကိုင်နေတဲ့ဒီတီထွင်မှုသုတေသနတွေမှာမြန်မာနိုင်ငံကလူငယ်တွေလည်းပါဝင်နိုင်တယ်လို့တက္ကသိုလ်များအာကာသစူးစမ်းရေးအဖွဲ့ USRA ရဲ့2016ရှင်တူဖြစ်တဲ့ NASA Glenn သုတေသနဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါရယ်ဒေါက်ခင်မြတ်သက်ကတွေ့ဆုံမြင်မြန်ထားတာကိုနားဆင်နိုင်ပါပြီရှင
် NASA သုတေသနဌာနရရလဲအရင်လဲနာမည်ကြီးပါတယ်သုတေသနအရင်မှာဒီကဘာမှာထိတ်ဆုံးပါပဲဥပရိသတ်တင်ကိုယ်တိုင်လှုပ်တဲ့သုတေသနနော်ဘယ်နှခုလောက်ရှိပါလဲဘာတွေလုပ်နေနည်းနည်းပြောပြပေးပါဟု
တ်ကဲ့ကျွန်တော်1989 90လောက်ကရတဲ့ပါရဂူပွဲရတော့ကျွန်တော်ဟိုလေဆာယူပပေတာနဲ့ရတာပါ နာဆာကမိတ်ဆွေတွေကနေပြီးတော့ကျွန်တော်ကိုဖိတ်မှန်တကားပြုပါတယ်အခင်ဗျားဒီလေဆာယူပဗေဒနဲ့အောင်ခဲ့တာအဲ့တော့အပြီးပြီးဆိုင်ရာအာကာသတုတေသနာစခန်းမှာလေဆာတုံးပြီးတော့တုတေသနာလုပ်နိုင်တဲ့ယူပဗေဒဘာသာရက်တွေအဲ့ဒါတွေလေ့လာဖို့အတွက်ကိုလာလုပ်ပေးနိုင်မလားဆိုပြီးတော့ကန့်လှန့်တဲ့အတွက်စလုပ်တာပါအဲ့တော့စလုပ်တော့ကဘာလဲဆိုတဲ့အခါကျတော့လေဆာနဲ့ဒီအလွန်တရာမှဟိုတေးတယ်ပေါ့နော်နैနိုမီတာပေါ့နော်နैနိုမီတာလောက်ရှိတဲ့အမှုံတေးသေးလေးတွေကဘလို့သူတို့တစ်ခုနဲ့တစ်ခုတွဲပြီးတဲ့အခါကျရင်ပုံဆောင်ခဲပုံစံလေးတွေဘလို့ဖြစ်သွားလဲဆိုတော့အဲ့ဒါကို colloidal physics လို့ခေါ်ရပါတယ်အဲ့တော့ colloidal physics နဲ့ပတ်သက်ပြီးတဲ့အခါကျလေဆာသုံးပြီးသူတေသနာလုပ်တဲ့ဆက်တွေကိုကျွန်တော်ကူညီပြီးတော့စောက်ပေးပါတယ
်ဒီအခါကျတစ်ခုနဲ့လောက်ကပါ
အဲ့ဒါ995လောက်ကပေါ့နော
်
ဆိုတော့ကျွန်တော်အောင်ပြီး
အောင်မိမကြားရ
နှစ်လောက်အတွင်းမကြားခင်မှာပဲဟိုဘက်ကနေပြီးတော့ပြောင်းလာပြီးတော့ဆက်လုပ်ပါတယ်အဲ့ဒါလုပ်နေနေပေါ့နော်ဒီကျွန်တော်နဲ့တွဲဖက်ပြီးလုပ်တဲ့သူတေသနာတွေရဲ့မှာဟို तू ကဘာလဲဆိုလို့ရှိရင်ဒီအပြေဆိုင်ရာအာကာသသူတေသနာအာကာသစခန်းကြီးထဲမှာတွားမလုပ်ခင်ဘာလဲဆို ground based study ဆိုတာဒီကဘာပေါ်မှာဒီသူတေသနာအတွက်ကိုအခြေခံကြားကြနဲ့တကယ်ကိုဟိုပြီးအောင်လုပ်ပြီးပြီလားလုပ်လို့မရတော့ကဘာဆွဲရအောင်လုံးလို့မရတော့ဘူးဆိုတဲ့ဟာရဲ့ justification ပေါ့နော်အဲ့အကြောင်းပြချက်တိတ်ခိုင်လုံလို့ရှိလို့ရှိရင်ကျွန်တော်တို့ဒီတက်ကတူတွေမှာရှိတဲ့ဟာသူတေသနာအမေရိကန်နိုင်ငံအစိုးရဟိုကထောက်ပံ့ထားတဲ့အစိုးရရဲ့သူတေသနာဌာနတွေမှာအကုန်လုံးအနေပြီးတော့ဒီလိုသူတေသနာကိုရေးလို့ရတယ်အဲ့တော့ဟိုကရေးပြီးတဲ့အခါကျကျွန်တော်တို့ဒီလိုသူတေသနာမျိုးတွေလုပ်ချင်ပါတယ်ဆိုပြီးတော့လုပ်ခွင့်ရှိပါတယ်အဲ့တော့ကျွန်တော်အဲ့တော့ကရှောက်ဖူးပါတယ်ရှောက်တဲ့အခါကျတော့ရပါတယ်ကဘာပေါ်မှာသူတေသနာလုပ်လို့ရတဲ့ယူပဗေဒနဲ့တက်ဆိုင်တဲ့ဟာ colloidal physics နဲ့ဆိုင်တဲ့ဟာအရေးပုံဆောင်ခဲ့လို့ဟာမျိုးနဲ့သူတေသနာတွေကိုစပြီးတော့ကိုကိုတိုင်းအခြေခံလုပ်ပါတယ်။နောက်ပိုင်းကျတဲ့အခါကျတော့ကျွန်တော် senior scientist ဖြစ်လာတဲ့အချိန်ကျတော့ဗာလဲဆိုတဲ့အခါကျတော့ဒီပေါ့နော်အုတ်ချုပ်ဒီတရားပေါ့နော်အုတ်ချုပ်တာတစ်ပိုင်းပြီးတော့သူတေသနာလုပ်တာတစ်ပိုင်းနောက်သူတေသနာလုပ်နေတဲ့ဒီအမေရိကန်တနိုင်ငံလုံးမှာရှိတဲ့တက်ကတူတွေတကယ်ကိုထိတ်တန့်တက်ကတူတော်တော်များများနေပြီးတော့လုတ်တဲ့ပညာရှင်တွေပါမောက္ခတွေကနေပြီးတဲ့အခါကျတော့ဒီကဘာပေါ်မှာလုတ်တဲ့သူတေသနာနေရင်မလုံလောက်ဘူးအဲ့တော့အပြည့်ဆိုင်ရာအာကာသစခန်းထဲမှာတွားလုံမှရမယ်။ဘာကြောင့်လဲဆိုတော့ကဘာဆွဲအားမရှိတော့ဘူးပေါ့နော်။အဲကဘာဆွဲအားမရှိတဲ့နေရာမှာလုတ်ဖို့အတွက်သူတေသနာအတွက်ကိုသူတို့တွေကဘာတွေလုတ်ချင်တယ်ဆိုပြီးတော့ဒီဟာပေါ့နော်။ယူပဗေဒဌာနတွေမဟုတ်ပါဘူး Chemical Engineering, Mechanical Engineering ပြီးတဲ့အခါကျတော့ဟိုပါပေါ့နော်material science ပေါ့နော်ဒီသူကတတ်ထူရောတွေကိုဒီလိုဘယ်လိုပုံလုပ်လို့ရှင်ရလဲဆိုတော့ကျွန်တော်တို့စီကိုအဲ့သူတေသနာတွေကိုစာတန်းတွေကိုတင်တယ်သူတို့ဘာလုပ်ချင်တယ်ဆိုတော့ပြအဲ့ဒါတွေကျွန်တော်ကဘာလဲဆိုလို့ရှိလို့ရှင် C စစ်ကရတယ်တရားဖြင့်လုပ်တင်တယ်မလုပ်တင်ဘူးသူ့ကိုဘယ်လောက်အထိကြာကြာလုပ်အောင်လဲဆိုတော့အဲ့ဒီဟာတွေကိုလည်းလုပ်ရတာတစ်ပိုင်းရှိပါတယ်ဥပမာအဖြစ်ဘာလဲဆိုလို့ရှင်အပြည့်ဆိုင်ရာအာကာသစခန်းထဲမှာတွားလုပ်တဲ့ဟိုဟာပေါ့နော်သူတေသနာတစ်ခုရှိပါတယ်သူက IV gen လုပ်ခဲ့ပါတယ် intravenous generation အဲ့တော့အကယ်၍ဒီကနေပြီးတော့အင်္ဂါဂျိုဆိုလို့ရှိရင်6လခွဲလောက်သွားဟိုမှာတစ်နှစ်ခွဲနေရမယ်6လခွဲပြန်လာမယ်เนาะဒါနောက်15နှစ်လောက်ဆိုဖြစ်တော့မှာเนาะအဲ့လောက်ဝေးတဲ့ခရီးကိုသွားနေတဲ့အချိန်မှာသူတို့မှာတစုံတစ်ခုဖြစ်ခဲ့လို့ရှိလို့ရှိရင်ဒဏ်ရာရခဲ့လို့ရှိလို့ရှိရင်ခွဲစိတ်ကူတာတဲ့ဆရာဝန်တွေပါသွားမှာအဲ့တော့ဟိုပေါ်မှာတိတ်ကောင်းတဲ့ရေသန့်ရှိတယ်ဒီတဲ့တန့်အောင်လုပ်ပြီးပြီလုပ်လို့ရပြီဆိုလို့ရှိရင်ဒီစားရည်ပလင်းတွေကိုเนาะတခါတဲ့ဂါလန်နေနဲ့တည်သွားမဲ့အစာတကယ်ကိုသူကပေါ့နော်ပျူရီဖိုင်းလုပ်ထားတယ်တန့်ထားတဲ့စားနဲ့ဟိုမှာရှိတဲ့ရေကိုရောပြီးတော့မှစားရည်ပြန်ဖြစ်အောင်လုပ်လို့ရတယ်ပေါ့နော
်တက္ကသိုလ်တွေကနေပြီးတော့တင်တဲ့သူတေသနာစာတန်းတွေနဲ့ဟိုဒီ NASA ဒီသူတေသနာဌာနကနေပြီးတော့အကုန်လုံးပူးပေါင်းပြီးတော့ကူညီပြီးတော့လုပ်ပေးတာပေါ့နော်တက္ကသိုလ်တွေလည်းလုပ်ပေးတယ်ကိုစမ်းရှင်တဲ့သူတေသနာတွေလည်းစမ်းခွင့်ရတယ်အဲ့ဒီဘောပေါ့နော်ဟုတ်ပါတယ
်ဟုတ်ပါတယ်
ဆိုတော့ပထမဦးဆုံးကမိုးလေဝသဌာနကနေပြီးတော့လုတ်တဲ့သူတေသနာပေါ့နော်နောက်ဒုတိယကကျတော့ဥပရိသတဲ့နေနဲ့ဒီတက္ကသိုလ်တွေကလာတဲ့ဒီစာတန်းတွေထဲမှာမှဘယ်ဥစ္စာက NASA နဲ့တင့်တော်တယ်ဘယ်မှာသူတေသနာလုတ်တင်လဲဆိုတာတွေလုတ်တဲ့သဘောပေါ့နော်
ဟုတ်ပါတယ်
ပြီးတော့ကိုယ်တိုင်နောက်အဲ့ဒီလုတ်တဲ့ဟာတွေပြောပြပေးပါဦးတခြားဘာတွေလုတ်တယ်ဆိုတာ
အဲတခြားနောက်တစ်ခုဘာလုတ်လဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့10နှစ်လောက်ကစပြီးတဲ့အခါကျတော့ကော်လိုရာဒိုပြည်နယ်တက္ကသိုလ်ကပါမောက္ခတိတ်နာမည်ကြီးပါတယ်အဲ့ဒါပါမောက္ခနိုဘယ်ကလပ်ကနေပြီးတော့သူစာတန်းတစ်ခုဒီတင်လိုက်ပါတယ်သူယူပဗေဒနဲ့ပတ်သက်တဲ့ဒီပုံဆောင်ခဲယူပဗေဒနဲ့ပတ်သက်တဲ့ဟာပေါ့နော်အဲ့ဒီအချိန်မှာဘာလဲဆိုလို့ရှိရင်ကျွန်တော်ပုံဆောင်ခဲယူပဗေဒနဲ့အောင်တာမဟုတ်ပါဘူးဒါပေမဲ့ယူပဗေဒရဲ့အခြေခံရဲ့ကကောင်းတဲ့အတွက်ဒီအခြေခံကိုကနေပြီးတော့တင်ပေးလိုက်တဲ့ပညာနဲ့ပုံဆောင်ခဲပညာပုံဆောင်ခဲ အဲ့ဒီပေါ့နော်အရေးပုံဆောင်ကဲ liquid crystal ပေါ့နော်အဲအဲ့ဒီဟာကိုကျွန်တော်ချက်ချင်းတန်းပြီးတော့နားလိုက်အောင်လေ့လာလို့ရပါတယ်ရပြီးတဲ့အခါကျတစ်နှစ်လောက်အတွင်းမှာပဲသူလုတ်တည်တဲ့သူတေသနာကိုကျွန်တော်ရဲ့ဒီ NASA ဓာတ်ခွေကနေမှာကိုကိုတိုင်းပြန်ပြီးတော့လုတ်ပါတယ
်
လုတ်ပြီးတဲ့အခါကျအဲ့ဒီပါမောခနဲ့ကျွန်တော်နဲ့ဥပမာအားဖြင့်နော်ခုနှစ်နှစ်လောက်
တေသနာတွဲလုတ်တ
ာတွဲလုတ်တာ
ဟုတ်ကဲ့
ကျွန်တော်တို့ဟာဖြင့်ကဘာပေါ်မှာလုတ်လို့ရတဲ့အဆင့်ကိုကျော်သွားပြီဒါတွေကိုလည်းနားလဲပြီ
အ
ဲ့ဒီအခါကျတော့ကဘာဆွဲရမဲတဲ့နေရာမှာလုတ်ဖို့အတွက်အဆင့်သင့်ပြီဆိုတဲ့ဟာကိုကျွန်တော်ကိုယ်တိုင်လည်းဆုံးဖြတ်လိုက်ပါတယ
်
ဆုံးဖြတ်ပြီးတော့အထက်ကိုတင်ပြီးတော့ကဲဒါဖြင့်ဒီသူတေသနာကိုဆက်လုတ်ကြမယ်ဆိုပြီးတော့ဆက်လုတ်တာပါ
NASA မှာငွေကြေးရောအကုန်လုံးပညာရှင်တွေရောအကုန်လုံးအတော့ပံ့ပိုးပေးနေတယ်ပံ့ပိုးပေးနေတယ်ဆိုတော့ဒီဘာသာရတစ်ခုကိုဘယ်ဘာသာပဲတက်တက်ပေါ့နော်ဒီဟိုကဟိုအင်ဂျင်နီယာကပဲဖြစ်ဖြစ်အင်ဂျင်နီယာတဲ့မှာမှကိုတက်တဲ့ကျွမ်းတဲ့ဘာသာရပ်ပေါ့နော်ပြီးတော့မယူပဗေဒဖြစ်ဓာတုဗေဒဖြစ်ဘယ်ဘာသာဖြစ်အခြေခံကိုရတယ်ဆိုလို့ရှိရင် NASA မှာသူတေသနာလုပ်လို့ရတယ်ပေါ့နော်အဲ့တဘော
ဟုတ်ပါတယ်အဲ့တော့ဟို NASA မှာလုပ်တာဟိုယူပဗေဒနဲ့ဟိုအောင်တဲ့လူမှမို့လို့ရှိလို့ရှိရင်ဒီပေါ့နော်ဟို engineering နဲ့အောင်တဲ့စက်မှုနဲ့အောင်တဲ့လူမှဒါလည်း NASA မှာဝင်ပြီးလုပ်ရတယ်ဆိုမဟုတ်ပါဘူးဒီအင်္ဂါဂျိုပေါ်မှာရှိတဲ့တတ္ထုအမျိုးအစားတွေကဘာတွေလဲပြည့်တဲ့ခါကျရင်ဘူမိဗေဒပညာရှင
်
အရန်လိုပါတယ
်နော်
အဲ့တော့ဓာတုဗေဒဆိုလို့ရှိလို့ရှင
်ဘူမိဗေဒ
ဓာတုဗေဒအရန်လိုပါတယ
်
ပြီးတဲ့အခါကျရင် biotechnology ပေါ့နော် biotechnology ဆိုလို့ရှိလို့ရှင်အပင်နေစိုက်တဲ့ဟာပေါ့နော
်အ
ဲ့တော့ကမ္ဘာဆွဲအားမရှိတဲ့နေရာမှာအပင်နေစိုက်တယ်အပင်ကိုပန်းပင်ရေလောင်းတယ်ဆိုလို့ရှိလို့ရှင်ရေအောက်ကိုတဖြည်းဖြည်းကျသွားတယ်လေကမ္ဘာဆွဲအားပြီးတဲ့အခါကျအမြစ်တွေကိုပြန့်သွားတယ်ပေါ့နော်ဥပမာကမ္ဘာဆွဲအားမရှိတဲ့အခါကျရေလောင်းလဲရေအောက်ကိုမကျဘူးကဘာဆွဲရမရှိတဲ့အခါကျတော့သူကဘာလဲဆို root zone ပေါ့နော်အမြစ်ဖျားတွေအထိရေရအောင်ဘာလဲဆိုလို့ရှိရင် capillary action
ဆိုလို့ရှိတယ
်အပင်ဆိုင်တဲ့လူကမသိဘူးဒါပေမဲ့ရေရောက်တဲ့ဟာရေဘယ်လိုဘယ်နေရာမှာရောက်နေလဲဆိုတဲ့ဟာကျတော့ကျွန်တော်သိပြန်အောင်အ
ဲ့
တော့ကျွန်တော်သူတို့နဲ့တွေ့လို့ရတယ်လေ
အခုဥပဒေသားတင်းပေါ့နော်ဒီ NASA မှာဒီဟိုပေါ့နော်သူတေသနာတွေလုပ်တယ်ဆိုတော့ဒီမြန်မာနိုင်ငံဟိုကိုလုတ်တဲ့သူတေသနာတွေလည်းဥပဒေသားတင်းဒီက VO ရဲ့နေတစ်ချက်ဖြတ်မိပါတယ်ဒါပေမဲ့ဟိုရင်ဗမာပြည်ကနော်လူငယ်လေးတွေဒီသိပ္ပံပညာကိုစိတ်ဝင်စားတဲ့လူငယ်လေးတွေကဒီ NASA မှာလည်းသူတို့လည်းသူတေသနာလုပ်ချင်တယ်ဆိုဥပဒေသားတင်းဘယ်လိုအကူအညီပေးနိုင်မှာလဲ
အဲ့တော့ဗမာပြည်မှာလည်းနော်ယူပဗေဒနဲ့ပတ်သက်တဲ့သူတေသနာပဲဖြစ်ဖြစ်ဓာတုဗေဒပဲဖြစ်ဖြစ်ဇီဝဗေဒနဲ့ပဲဖြစ်ဖြစ်အဲ့ဒါမျိုးလုပ်ချင်တဲ့သူတေသနာလုပ်ချင်တဲ့ကလေးတွေကိုအလွန်အားပေးခြင်းပါတယ်အဲသူတို့ကပါလဲဆိုလို့ရှိလို့အခြေခံပညာတွေကိုတက်ကိုထားရမယ
်
နားလဲလဲရမယ
်
နော်ဒီဘွဲလက်မှတ်ကအရေးမကြီးဘူးအရေးကြီးတာပါလဲဆိုငါတကယ်
နားလဲ
တက်လာဘာသာရတစ်ခုတက်လာနော်ယူပဗေဒကြောင့်အလုံးမရဘူးဆိုတာမရှိဘူ
း
အကုန်လုံးကလိုပါတယ်အဲ့တော့သူတို့အနေနဲ့ဘာလုပ်လို့ရလဲဆိုရင
်ကျွန်တော်အနေနဲ့
NASA ကိုရှောက်လို့တော့တန်မရဘူးဒါပေမဲ့ဒီဥပမာအဖြစ်ဟိုကျွန်တော်တို့ဗမာပြည်နဲ့အိန္ဒိချင်းနိုင်ငံယူရီးယားဆိုလို့ရှိလို့ရှိရင်ဟိုဟာသူ့ရဲ့ဟိုဟာပေါ့နော်အာကာသတုတေသနအဖွဲ့ရှိတယ်နော်တိုင်းလန်ရဲ့ဟိုဟာ Aerospace Agency အိန္ဒိယရဲ့ Aerospace Agency အဲ့ဒါမျိုးရှိရအဲ့ဒီ agency တွေကနေပြီးတော့တွဲပြီးတော့ NASA နဲ့တွဲလုပ်တယ်လို့ပဲအော်ဗမာပြည်မှာလည်းရှိတယ် Aerospace Agency ရှိမယ်ဆိုလို့ရှိလို့ရှိရင်ရှိနေရင်ကျွန်တော်အနေနဲ့တွဲပြီးတော့သူတို့ကိုကူညီပေးပြီးတော့ဒီចောင်းသားတွေအနေနဲ့
NASA
NASA ဝင်ပြီးတော့လုပ်တယ်ဒါမှမဟုတ်လို့ရှိရင် NASA နဲ့တွဲပြီးလုပ်လို့ရတယ်ဟို program တွေကိုရအောင်ရှာပေးလို့ရပါတယ
်
ဥပမာအဖြစ်ဟိုတလောကအဲ့ဒီဟို International Space Station ကပေါ့နော်အဲ့ Chief Scientist က Julie Robinson ဆိုသူနဲ့ကျွန်တော်စကားပြောမှုပါတယ်အဲ့တော့ငါဗမာပြည်အတွက်ကိုတို့ចောင်းသားတွေကိုဘယ်လိုလုပ်ပေးလို့ရလဲဆိုတော့ तू ကပြောတယ်လေကျွန်တော်လည်းလုပ်ဖို့ကြိုးစားမှုပါတယ်အဲ့ဒါအ
ဲ
Nano Rack လို့ခေါ်တယ်အဲ့
တော
့သူတည်တနာအသေးလေးပေါ့နော်ចောင်းသားတွေအနေနဲ့ပေါ့ပေါ့ခါတွေနဲ့တနိုင်စာလေးလှုပ်လို့ရတယ်သူတေသနာမျိုးလှုပ်ရင်လည်းရပါတယ်လှုပ်ဖို့အတွက်လည်းဟိုကြိုးစားပေးရင
်ဟိုဥပဒေသားချင်းကြိုးစ
ားပေးနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ဒီ
လိုဗီဒီယိုလာပြီးတော့ဖြေချပေးတယ်ဟု
တ်ကဲ့ဟုတ်ကဲ့
မြန်မာဒီမိုကရေစီရေးရဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင် email လိုက်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းတနင်္လာနေ့မနေ့ဖက်အစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာဆက်လက်ထုတ်လွှင့်မဲ့အစည်းအဝေးတွေကတော့အင်္ဂလိပ်စာသင်ခန်းစာမြန်မာပြည်မှပေးစာများဂန္ဓာနဲ့ထူးခြားဆန်းပြသတင်းများအစည်းအဝေးပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစည်းအဝေးကိုလည်းနားဆင်ကြရပါမယ်။အခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။ဒေါ်လလတန်စီစဉ်တင်ဆက်ထားပါရရှင်။
ဒီကိမ်းနဲ့တင်ပြမယ် EDM အသုံးကတော
့ hard of hearing
ဖြစ်ပါလေစာလုံးပေါင်းက H A R D hard ကခက်တာ O F of H E A R I N G hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်ဒီဘေကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြားဘူးနားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နားကောင်းကောင်းမကြားရတာ။နားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Hard of hearing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရပါမယ်မအေးသန္တာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook အစာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ဂျေဇုတင်ကြောင်းရေးလာကြတဲ့သောရရှင်တွေရဲ့အစာတူလေးတွေကိုပြောပြပေးခြင်းပါတယ်။ Facebook ပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကဖြစ်ပါတယ်။သွားရှင်မန်ဂိုကူကသတင်းတွေအရန်နားထောင်ခြင်းပါလေဒါမဲ့ line မကောင်းပါဘူးလို့ပြောလာပါတယ်ဟုတ်ကဲ့ပါအသုံးပြုတဲ့တယ်လီဖုန်းနဲ့သက်ဆိုင်လိမ့်မယ်လို့ထင်ပါတယ်နော်တချို့တယ်လီဖုန်းတွေမှာတော့ဒီ internet facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်မှုကိုတော်တော်လေးကိုကြီးကြီးလင်းလင်းအဆင်ပြေပြေနားထောင်လို့ရတယ်လို့ပြောလာကြပါတယ်ဦးဆန် US ကလည်း VOE ကထုတ်လွှင့်တဲ့သတင်းတွေကိုစိတ်ဝင်စားစွာစောင့်မျှော်နေပါတယ်တဲ့ဒါကတော့ facebook ပေါ်မှာကျမတို့ live ဓာတ်ရိုက်ထုတ်လွှင့်မှုကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ဒီ facebook ပေါ်ကပရိသတ်ရဲ့အမှတ်ချက်တူလေးတွေဖြစ်ပါတယ်ကျမတို့ VOA အစီအစဉ်တွေကို Radio နောက်ပြီးရုပ်မြင်သံကြားကလည်းနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးနေပြီးတော့ပြန်လွှင့်အစီအစဉ်တွေလည်းရှိပါတယ်နော်ဒီလိုမျိုး Radio ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေကို Internet ပေါ်ကလည်း Facebook ကနေပြီးတော့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်နားဆင်အားပေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင် VOA အစီအစဉ်တွေကိုငငယ်လေးတည်းအားပေးလာခဲ့တာပါဆိုတော့ပင်နိုင်သောရရှင်တူရေးလာတဲ့စာကိုလည်းဝေမျှပေးခြင်းပါတယ
်ငငယ်လေးဒီ ship base လောင်းမှာကလေးကညာတိုင်းကိုကြည့်ပြပါတယ်အရန်လဲကြိုက်ပါတယ်သတင်းအစီအစဉ်တွေကိုအင်္ဂလိပ်စာလေ့လာရေးအစီအစဉ်တွေကအရန်အထောက်အကူဖြစ်စေပါတယ်။မကြသေးမီက VOE ရဲ့ရုပ်သံသတင်းတွေကို DVB TV မှာပြန်လည်ထုတ်လွှင့်ပေးတဲ့အတွက်လည်းအရန်ဝမ်းသာပါပါတယ်
။ DVB ရုပ်မြင်သံကြားကနေပြီးတော့ VOE အစီအစဉ်တွေကိုပြန်ပြီးတော့ဖမ်းယူ ကြီးစုလို့ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာပါတယ်ဆိုပြီးဒီတော်ရရှင်ရေးလာတာပါနေနိုင်ဆိုတဲ့တော်ရရှင်ကတော့သတင်းမှန်တွေကိုဖတ်ရကြည့်ရတဲ့အတွက် view ကိုအထူးကျေးဇူးတင်ပါတယ်တဲ့နောက်ထပ်သတင်းတွေကိုလည်းမျှော်လင့်နေပါတယ်လို့ဆိုလာပါတယ်တော်ရရှင်တွေကိုပိုင်ထုတ်ဖော်လာကြတဲ့နိုင်ငံရေးအမြင်တွေနောက်ပြီးတော့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြော်ပြပေးစီမားတယ်ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းအပုတ်တရားစီမားထိတ်လောက်နေတဲ့သချင်းလေးနဲ့ဖြော်ပြပေးစီမားတယ် Ed Sheeran ရေးသားဆက်ဆိုတဲ့ Shape of You ဆိုတဲ့သချင်းဖြစ်ပါတယ်ဒီသချင်းကိုသူတငယ်ချင်းတွေနဲ့အစရေးတော့ဘာဘီရိုးကျွန်းသူနာမည်ကျော်အဆိုတော့ Rihanna တီဆိုဖို့ဆိုပြီးတော့ရည်ရွယ်ပြီးတော့ဆက်ဆိုတာလို့ Ed Sheeran ကပြောပါလေဒါမှလည်းတချင်းတစ်ဝက်လောက်ရေးပြီးတော့တချို့စာသားတွေကတော့ Rihanna ကကြိုက်မှာမဟုတ်ဘူးလို့စဉ်းစားမိပြီးတော့ဒီလိုဆိုရင်တော့သူကိုယ်တိုင်ပဲဆိုပါရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့နည်းနည်းပြင်ပြီးတော့ရေးခဲ့ကြတယ်လို့ပြောပါလေဒီတချင်းက Pop နဲ့ Dance Hall ဆိုတဲ့1980ပြည့်လွန်နှစ်ပိုင်းဂျမေကာကျွန်းမှာလူကြိုက်များတဲ့ဂီတပုံစံကိုရော့ဆက်ပြီးတော့ရေးထားတာပါတချင်းကစာသားတစ်ကြောင်ကတော့ညကဝဲယုံမှာအချစ်ကိုရှောက်ဖွေတွေ့ရှိမှာမဟုတ်ဘူးဒီတော့ဘားဆိုင်မဲ့သွားမယ်တငယ်ချင်းတွေနဲ့စကားကြကြပြောမယ်လို့ရေးထားပါတယ်ဒီသချင်းက UK သချင်းတစ်ပုဒ်ထဲတေးတက်ပြားစီးရင်မှာ2019ခုနှစ်ဇန်နဝါရီ23မှာနံပါတ်1ချိန်ပြီးတော့သချင်းထွက်ထွက်ချင်းပထမဦးဆုံးသတင်းပတ်မှာပဲရောင်းချရမှုပေါင်း2သိန်းကျော်ရှိပါတယ် American Billboard Hot 100စီးရင်မှာတော့နံပါတ်1ချိန်ပြီးတော့ American မှာစဖြန့်ချီတဲ့သတင်းပတ်မှာပဲ online နားထောင်မှုပေါင်းသန်း20ကျော်ရောင်းချရမှုပေါင်း2သိန်းခွဲနီးပါးနဲ့အောင်မြင်ခဲ့တာပါEd Sheeran ရဲ့သချင်းတွေထဲမှာကြေးလက်တေးစီးရင်မှာလည်းနံပါတ်1ချိတ်တဲ့ပထမဦးဆုံးသချင်းလည်းဖြစ်ပါရဲ့ရှင်။ Ed Sheeran တည်ဆူထားတဲ့ Shape of You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။ The club isn't the best place to find the lovers so the bar is where I go. Me and my friends at the table doing shots tripping fast and then we talk slow. And you come over and start up a conversation with just me and trust me I'll give it a chance. Now take my hand stop And the man on the jukebox And then we start to dance And I'm singing like Girl, you know I want your love Your love was handmade For somebody like me Come on now, follow my lead I may be crazy Don't mind me Say, boy, let's not talk too much Grab on my waist And put that body on me Come on now, follow my lead Come, come on now, follow my lead mm-hmm. I'm in love with the shape of you We push and pull like a magnet do My heart is falling too I'm in love with your body And last night you were in my room And now my bedsheets smell like you Every day discovering something brand new well, I'm in love with your body When we came, we let the story begin We're going out on our first date mm-hmm. You and me are thrifty, so go all you can eat Fill up your bag and I fill up the plate mm-hmm. We talk for hours and hours about the sweet and the sour And how your family's doing okay mm-hmm. And even getting a taxi, kissing the backseat Tell the driver, make the radio play And I'm singing like, girl, you know I want your love Your love was handmade for somebody like me Come on now, follow my lead I may be crazy, don't Say, boy, let's not talk too much Grab on my waist and put that body on me I'm coming now, follow my lead I'm coming now, follow my lead mm-hmm. I'm in love with the shape of you ရန်တီဆိုထားတဲ့ shape of you ဆိုတဲ့သချင်းကိုနားဆင်ကြရတာပါရှင်။မြန်မာတိချေတော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာမြစ်တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစီမားတယ်။အေရီမြစ်ဆုံစီမံကိန်းကိစ္စနောက်ပြီးတော့ဒီမြန်မာနိုင်ငံကိုဖျက်ပြီးပိုလန်မှတည်ဆောက်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးဒီတော်ရရှင်တွေသူတို့ရဲ့အမြင်မျိုးမျိုးကိုလွတ်လွတ်လပ်လပ်ရေးလာကြတာဖြစ်ပါတယ်။အောင်ဆန်းသူရင်ဆိုတဲ့တော်ရရှင် Facebook ပေါ်မှာရေးလာတာကတော့ AR မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ NLD ကိုအကဲဖြတ်ပါမယ်ဆိုပြီးတော့သူကအခုလိုရေးလာပါတယ
် AR မြစ်ဆုံစီမံကိန်းအမှန်ရပ်ဆိုင်းနိုင်ခဲ့တဲ့ဆိုရင် NLD အစိုးရရဲ့အမှန်ကန်တဲ့ဆောင်ရွက်ချက်တစ်ခုဖြစ်အသိအမှတ်ပြုလေးစားပါတယ်မြန်မာပြည်ရေဝေရေလဲစနစ်ချိုးယွင်းပြီးရာသီဥတုတန်ရှေ့ဆက်ပြင်းထန်လာပေါ်ရာရှိပါတယ်မိုးကာလမိုးကြီးရေရှမ်းပြဿနာကိုအမိ AR မြစ်ကအဓိကရေတို့မြောင်းကြီးဖြစ်ခိုင်မာဆောင်ရှောက်ပေးထားတာပါအမိအေယာဝတီတိန်ကောသင်းငယ်လေးလေးမိုးကာလရေကြီးနှမြုပ်ဧရိယာများလေပါပဲ နောက်ဆုံးထွက်သက်ဖြစ်လာနိုင်တဲ့မြေဆုံကိုမဆောင်ရွက်ဖြစ်တော့ဘူးဆိုရင်သဘောအဘေးကာဝယ်နိုင်တဲ့မှတ်တိုင်တစ်ခုစိုက်ထူနိုင်တဲ့သဘောဖြစ်မှာပါရေဝေရေလဲတတော်တွေပြန်ဖြစ်ထွန်းအောင်လုပ်နိုင်ရင်မြန်မာပြည်က10နှစ်အတွင်းစိမ့်လန်းတဲ့ရေမြေဒေါ်တောင်တွေနဲ့ပြန်ပြီးတော့တာယာလာပါလိမ့်မယ
်ဒီသောရရှင်ကတော့ AR မြေဆုံစီမံကိန်း NLD အစိုးရတကယ်သာရက်ဆိုင်နိုင်ခဲ့ရင်တော့သူတကယ်ကိုချီးကျူးမိပါတယ်ဆိုပြီးတော့ဒီသောရရှင်အောင်ဆန်းသူရင်ရေးလာတာပါကြော်ကြော်ဆိုတဲ့ Facebook ပေါ်ကသောရရှင်ကတော့ဒီလိုမျိုးလုပ်ငန်းရက်တွေဒီဆဲတီဆောင်ရေးဒါမှမဟုတ်ဆဲရက်တန်ရေးဒီလိုကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လူထုတရက်လုံးကိုအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိစွာနဲ့ချပြတင်ပါတယ်ဆိုတော့တိုက်တွန်းလာပါတယ
်မြစ်ဆုံမြင့်ညာမြို့ဝါမှာတိဆောက်မဲ့ဆဲရီနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုပွင့်လင်းမြင်သာအောင်ချပြတင်ပါပြီလူထုအထူးသဖြင့်ဒေသခံပြည်သူတွေပြီးတော့မြစ်ကြောင်းတစ်လျှောက်အသက်မွေးနေသူတွေအပြင်နောင်လာနောင်သားထိအောင်ရည်ရှိစဉ်းစားတင်ပါတယ်ပြောရရင်တော့ကချင်ပြည်နယ်မှာလက်စစ်မီးရောအခုလက်ထိမရသေးပါဘူးလွန်ခဲ့တဲ့9နှစ်လောက်ကထင်ပါတယ်နိုင်ငံခြားသတင်းတပုတ်မှာဒီလက်စစ်တာခွဲဝေရရှိမှုဒါအကရရှိငွေခွဲယူမှုစစ်ုံတိဆောက်တဲ့နေရာမှာတက်တန်းဘလောက်မှာနိုင်ငံကိုပြန်လှည့်ပေးမယ်ဆိုတဲ့သဘောတူညီချက်စာရီကိုကြားသိခဲ့ရပါတယ်မိမိတို့တိုင်းပြည်မှာရှိတဲ့ဒေသခံတိုင်းရင်းသားတွေရဲ့နေမြေမိမိတိုင်းပြည်ရဲ့လူဦးရေ3ပုံတစ်ပုံဒါမှမဟုတ်4ပုံတစ်ပုံအသက်မွေးဝမ်းကြောင်းပြုနေရတဲ့တိုင်းပြည်ပိုင်းနဲ့မြစ်ကြီးကိုအရင်ပြုပြီးတော့မှတိုင်းပြည်တိုးတက်မှာလားဒါမှမဟုတ်သူတို့တိုင်းပြည်ပဲတိုးတက်မှာလားကိုယ့်ရဲ့နိုင်ငံပိုင်သဘောအရင်းမြစ်ကိုကိုယ့်တိုင်းရင်းသားတွေပဲသုံးဆွဲပြီးတော့အကျိုးအမြတ်အပြည့်အဝခံစားစေချင်ပါတယ်။အဲ့ဒီစီရီမဆောက်တော့ရောကိုယ့်ရဲ့တိုင်းပြည်ဘာဖြစ်သွားမှာလဲ။ကျွန်တော်လိုပဲပြည်သူတွေအားလုံးဒီအဖြေတွေကိုသိကျင်နေတယ်ဆိုတာနိုင်ငံခေါင်းဆောင်တွေကိုအသိပေးလိုပါတယ်။တရုတ်တွေကတော့မြန်မာနိုင်ငံရဲ့ဒီသဘောအရင်းမြစ်ကိုသုံးပြီးတော့သူတို့နိုင်ငံတိုးတက်ကြီးပွားဖို့လုပ်မှာပဲအသေးကြပါတယ
်။ဒါကတော့ဒီစီရီတိဆောက်ပြီးသွားရင်တော့အကျိုးအမြတ်တွေရမှာကတဖက်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကလူလူကအကျွင်းချင်ပဲရပါမယ်ဆိုရဒီသောရရှင်ကြော်ကြော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်သောရရှင်ဝင်းတမင်းကတော့ပိုလန်မှအစီမံကိန်းကိုသူလုံးဝကန့်ကွက်ပါတယ်တဲ့
ပိုလန်မှအစီမံကိန်းကတော့မြန်မာပြည်ရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိခိုက်စေနိုင်တာကြောင့်လုံးဝကန့်ကွက်ပါတယ်မြန်မာပြည်ကအဲ့ဒီပိုလန်မှကိုနိုင်ငံတကာအကူအညီနဲ့ကိုယ်တိုင်ဖောက်မာလာတရုတ်ကတော့မယုံတဲ့အတွက်မြန်မာပြည်ထဲမှာထင်သလိုဖျက်ဆီးသွားလာခွင့်မပေးသင့်ပါဘူး
ပိုလမအစီမံကိန်းလုံးဝဖောက်ခွင့်မပြုပါဘူးလို့မင်းသက်မင်းကရေးလာတဲ့အချိန်မှာ trend 2ဆိုတဲ့သောရရှင်ကလည်းဒီသောရရှင်မင်းသက်မင်းလိုပဲသဘောထားရှိကြောင်းအခုလိုရေးလာပါတယ်
။ကျောက်ဖြူကူမင်းယထာလန်ကာလန်မဖောက်ဖို့အရေးကြီးပါတယ်။မြန်မာနိုင်ငံကိုဖြတ်ပြီးရေနဲ့စေကန်းအထိဆက်သွယ်ရေးလမ်းကြောင်းတွေဖောက်လို့ပါကမြန်မာနိုင်ငံအန်ဒီရရှိပါတယ်။မြန်မာတွေမဟာဗျူဟာမိတ်ဆွေဆိုပြီးနောက်ကျောဓာတ်နဲ့အထူးခံရတာကြားပါပြီ။
ဒီသောရရှင်နှစ်ယောက်ကတော့ပိုလန်မှအစီမံကိန်းကိုအထူးကန့်ကွက်ပါတယ်ဆိုတော့ရေးလာကြတာပါကန့်ကွက်တာကတော့သူတို့နှစ်ယောက်တည်းမဟုတ်ပါဘူးနော် Facebook ပေါ်ကစာရီအလုံးဖော်ပြဖို့အချိန်မလောက်လို့သာဒီတချို့တွေကိုပဲကြွေးချယ်ပြီးတော့ဖော်ပြရတာဖြစ်ပါတယ်ဒါက VOE ကတင်ဆက်ပေးခဲ့တဲ့ဒီမြန်မာနိုင်ငံကအစဲတွေကိစ္စနောက်ပြီးမြန်မာနိုင်ငံကိုဖျက်ပြီးတော့ပိုလန်မှအဖောက်လုပ်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကဒီသတင်းပေါ်မှာအခြေခံပြီးတော့သူတို့ရဲ့အမြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်လာကြတဲ့အမှတ်ချက်တွေကိုဝေမျှပေးတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီမှာနေရက်ချင်ပါတယ်။ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဦးမှာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammy's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်เนาะအခုတော့တေးတောင်းလာတဲ့သောရရှင်နေကိုအလှည့်ပေးခြင်းပါတယ်เนาะစကိုင်းတိုင်းဝမ်းသူမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကအချက်တငယ်ချင်းနေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်တဲ့ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါရနော်ဒေတောင်းနဲ့သောရရှင်နေရောသူ့ရဲ့ဒီရဝေးကအချက်တငယ်ချင်းနေအားလုံးရောတိချစ် VOE သောရရှင်နေရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဘိုးရင်းနဲ့ချွဲမိတာတောင်ငါအဖြစ်ချီတယ်လားအရကေကိုနားမလဲတော့ပါမင်းရှာတဲ့ပြဿနာအပေါ်ရဆောင်နာရီနဲ့တာယာနေ laita Shin kong jam kaung nae nga jang anak ship sin ne la Jam phang ga pim yin da ta nen da ba wa ma khaw la Na ha lu da ja ma ra me ti de yin la Ba go ma twa ma tu ra ra ne ha ma chi na pa Naiwa mye rang a bwa shon pe ta Nello de mya kwe go kong ga chi si me to like da Shin ba de shi ge ya de mya to kum ma pa pa de ma Nen jyo shi mo so ya ya sa pe
မဧတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရပါမယ်။မှင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ဒီကရက်ရပိုင်ကထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းပြည်ညွှန်ရေးကော်မတီအစည်းအဝေးတရကျင်းပပါတယ်။အဲ့ဒီအစည်းအဝေးကိုရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အင်အားစုတွေပြည်တွင်းပြည်ပရှမ်းအဖွဲ့အစည်းတွေတက်ရောက်ကြပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဥက္ကဋ္ဌလည်းဖြစ်ရှမ်းတိုင်းသားခေါင်းဆောင်ကြီးလည်းဖြစ်တဲ့ဦးခွန်ထွန်းဦးကအဖွင့်အမှားစကားပြောပါတယ်။အဲ့ဒီမိခွန်မဦးခွန်ထွန်းဦးကလက်ရှိကာလအစိုးရနှစ်ဖွဲ့လိုလိုဖြစ်နေတာပြည်တော်စုလွှတ်တော်ရဲ့သဘောထားနဲ့ဆန့်ကျင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်ရှမ်းပြည်နယ်လွှတ်တော်ကဆုံးဖြတ်လိုက်တာစတဲ့အခြေအနေအချက်အလက်တချို့ကိုထောက်ပြပြီး2008ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ဖို့လိုအပ်နေပြီလို့ပြောဆိုခဲ့ပါတယ်ဒီဖွဲ့စည်းပုံခြေကဥပဒေကိုမပြေနိုင်သေးလို့တိုင်းပြည်ဟာအရင်ခေတ်တုန်းကလိုဒုံရင်ဒုံရင်ခြေနေကိုစိုက်နေတယ်လို့လဲဝေဖန်သွားပါသေးတယ်ဖွဲ့စည်းပုံခြေကဥပဒေကိုပြင်သင့်သလားဆိုတာမေးခွန်းမဟုတ်ပေမဲ့ဘယ်အချိန်မှပြင်ရမလဲဆိုတာကတော့အငင်းပွားစရာပါကုဒပတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ
်ဒီကရက်သမရဦးသိန်းစိန်အစိုးရတပ်တန်း9နှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်လဲဖွဲ့စည်းပုံပြင်ရေးကိုငင်းပယ်ခြင်းမပြုခဲ့ပါဘူးအလားတူတက်မတော်ခေါင်းဆောင်တွေဘက်ကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံတယ်ဆိုပြီးပြောဆိုထားခဲ့ပါတယ်။ဒါပေမဲ့ဘာအချက်တွေကိုပြင်ရမလဲ၊ဘယ်နည်းဘယ်ပုံပြင်ရမလဲ၊ဘယ်အချိန်မှာပြင်သင့်တယ်လဲဆိုတာကိုတော့သဘောထားမတူညီကြပါဘူး။ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ရင်အရင်သမရဦးသိန်းစိန်အစိုးရနဲ့တက်မတော်တို့သဘောထားချင်းတူညီတာတွေ့ရပါတယ်။အဲ့ဒါကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခက်ရစဲကြီးလုပ်မယ်အပြစ်ရထားတဲ့အခြေအနေအောက်မှာနိုင်ငံရေးကိစ္စတွေကိုစပွဲဝိုင်းပေါ်မှာဆွေးနွေးကြမယ်အဲ့ဒီဆွေးနွေးလို့ရလာတဲ့ရလဒ်တွေကိုလွှတ်တော်ကနေအတည်ပြုပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လုပ်သွားမယ်လို့ဆိုပါတယ်အဲ့ဒီအချိန်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းခေါင်းဆောင်နဲ့တီခိုင်ဖြိုးပါတီနဲ့အမတ်တွေကတော့ဖွဲ့စည်းပုံတွေကအချက်လက်တချို့ကိုစောစောစီစီပြင်ကျင်ပါတယ်ဒီလိုနဲ့လွတ်တော်တက်တန်း9နှစ်တာကာလအတွင်းဖွဲ့စည်းပုံပြင်ရေးကိုစ조사ကြပေမဲ့နောက်ဆုံးတက်မတော်ဘက်ကသဘောမတူတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ်
။2012ဂျာဖြတ်ယူကော့ပွဲနဲ့ပထမအကြိမ်လွတ်တော်တဲ့ရောက်သွားတဲ့ NLD ကလည်းဖွဲ့စည်းပုံကိုစောစောစီစီပြင်ကျင်တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြသပါတယ်။ဖွဲ့စည်းပုံနဲ့ပတ်သက်ပြီး NLD ကပြင်ကျင်တဲ့အချက်တွေနဲ့အဲ့ဒီအချိန်သူရောက်ရှိမှခေါင်းဆောင်နဲ့ပြည်ခိုင်ပြုအုပ်စုဘက်ကပြင်ကျင်တဲ့အချက်တွေမတူကြပေမဲ့သူရဦးရှိမန်းရဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုတဲ့ NLD ကပူးပေါင်းပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒါလည်းအောင်မြင်မှုလုံးဝမရခဲ့ပါဘူး။ NLD ပါတီ2015ရွေးကောက်ပွဲကိုအနိုင်ရလွှတ်တော်ကိုလွှမ်းမိုးပြီးအစိုးရဖြစ်လာတဲ့အခါဖွဲ့စည်းပုံပြင်ရေးကိစ္စပြောသံဆိုသံသိမ့်မကြရတော့ပါဘူး။ပြီးခဲ့တဲ့မြန်မာနှစ်သိက္ခူကာလသမရဦးထင်းကျော်ရဲ့မိခွန်းနဲ့မှဖွဲ့စည်းပုံကိစ္စထည့်သွင်းပြောဆိုတာကလွဲပြီးအခြားဘာလှုပ်ရှားမှုမှမတွေ့ကြရတော့ပါဘူး။တချို့နိုင်ငံရဲ့ကဲခတ်တွေကတော့ဒေါန်ဆန်းစုကြည်ကိုတိုင်ပြီးပင်လင်းတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေး NCA စာချုပ်လမ်းကြောင်း27ရာစုပင်လုံးကြီးလာကန်လမ်းကြောင်းတိုင်းသွားပြီးအဲ့ဒီကရာလတ်တွေထွက်လာတဲ့အချိန်ကြမှဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်တော့မယ်လို့မှန်းဆမှုတွေလည်းရှိနေကြပါတယ်လူချင်းတွေမျိုးမှာရှမ်းတိုင်းသားခေါင်းဆောင်ဦးခွန်ထွန်းဦးရဲ့အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါ
ပွန့်ပွန့်လင်းလင်းပြောရရင်အရင်ဆရာနာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတိုင်းသားချင်းချင်းသွေးကွဲစေတဲ့အချက်ဒီမိုကရေစီနိုင်ငံတည်ထောင်လို့မရအောင်အကန့်အသတ်ဖြစ်စေတဲ့အချက်တက်မတော်ကိုနိုင်ငံရေးတဲ့ခြေလှမ်းတွေကျူးဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်စတာတွေအများကြီးပါဝင်နေပါတယ်အခြားတစ်ဖက်ကိုပြန်ကြည့်ရင်ဒီကနေ့အချိန်ဟာအမျိုးသားယဉ်ကြားစေရေးကိုပြန်လည်တည်ဆောက်နေတဲ့အချိန်တိုင်းသားစည်းလုံးညီညွတ်ရေးကိုပြန်ပြီးတည်ဆောက်နေခြင်း ငင်းငယ်ရအောင်ကြိုးပမ်းအားထုတ်နေရခြင်းတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်အားကျိုးမှန်တက်ဆောင်ရွက်နေရခြင်းလည်းဖြစ်ပါတယ်အဲ့ဒီလိုအကောင့်ထဲဖောနေတဲ့လုပ်ငန်းတွေအောင်မြင်မှုရဖို့ကိစ္စမှာဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေကအဟံအတားဖြစ်နေတယ်ဆိုတာကလည်းငင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်တနည်းပြောရရင်လက်နက်ကင်တိုင်းရင်းသားတွေနဲ့ NCA စာချုပ်လက်မှတ်ထိုး27ရာစုပင်လုံညီလာခံတွေတစ်ခုပြီးတစ်ခုကျင်းပအဲ့ဒီကအဖြေရလာမှရလာတဲ့အချက်တွေကိုဖွဲ့စည်းပုံပြင်ရေးဆိုတာဘယ်ချိန်ဘယ်ကာလမှဖြစ်နိုင်မယ်ဆိုတာဘယ်သူကမှအတက်မပြောနိုင်ပါဘူးလက်ရှိငင်းငယ်ဖြစ်စဉ်ကိုကြည့်ရင်ငင်းငယ်ရေးမှမရေမရမတေချာမှုပုံများလာတာကိုတောင်တွေ့နိုင်ပါတယ်တကယ်လက်တွေ့တိုင်းရင်းသားတွေနဲ့ညှိနှိုင်းတိုင်ပင်နေတဲ့ကိစ္စတွေပြေလည်မှုမရတဲ့နေရာမှာလဲအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်ရတဲ့အချက်အများကြီးပါဝင်နေတာကိုလည်းသတိပြုမိနိုင်ပါတယ်။အလားတူအခြားသောတိုင်းပြည်တည်ငြိမ်ရေးဒီမိုကရေစီနိုင်ငံတည်ထောင်ရေးကိစ္စတွေမှာလည်းဖွဲ့စည်းပုံအခြေခံဥပဒေကအဟံအတားဖြစ်စေတာနေရာအတော်များများမှာမြင်တွေ့နိုင်ပါတယ်
။ဒီအတွက်သေချာတာတစ်ခုကတော့တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအတော်များများပြည်လည်ဖို့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုမြန်မြန်ပြင်နိုင်လေကောင်းလေပါပဲ။ဒီတော့လည်းသိပြီးတော့ခက်ခဲတာတော့မဟုတ်ပါဘူးလက်ရှိဖွဲ့စည်းပုံကို NLD နဲ့တပ်မတော်ကသာသဘောတူရင်ဘယ်ချက်ကိုမဆိုပြင်ထင်ကြပါလဲအနေဆုံးအဆင့်လက်ရှိလက်နက်ကိုင်တိုင်းသားတွေနဲ့ညီညာရေးတည်ဆောက်ရမှာအောင်မြင်မှုရစေဖို့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးမှာတပ်မတော်ကိုနိုင်ငံရေးတဲ့ခြေလှမ်းကျုံဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်အပါအဝင်ဥပဒေပုံမှန်3-4ခုလောက်ကိုပြင်ဆင်နိုင်ပြီဆိုရင်တိုင်းပြည်နာကပိုကောင်းလာမှာသိကြပါလဲဒီအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေအပေါ်စေတနာကောင်းထားပြီး NLD နဲ့တပ်မတော်ကိုယ်စားလှယ်တွေပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘူးတွဲကော်မတီလိုမျိုးစနစ်တကျဖွဲ့စည်းပြီးလက်ရှိအချိန်ကစအကောင့်ထဲပေါ်ဆောင်ရွက်သွားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီတောင်မြေရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပကိုငိမ့်ချင်းနဲ့မကင်ဖြူထွေးတို့စီစဉ်တင်ဆက်ထားပါတယ်ရှင
်ဂျပန်နိုင်ငံကမီးရထားကုန်ပြီးတစ်ခုဟာလက်မှတ်တစ်စောင်ကိုဒေါ်လာ1000အထိကျသင့်နိုင်တဲ့အဆင့်မြင့်ဇိမ်ခံယထာခီးစဉ်တစ်ခုကိုမိတ်ဆက်လိုက်ပါတယ်တိုကျိုကနေဂျပန်နိုင်ငံမြောက်ပိုင်းဟိုကိုကိုအထိ၄ရက်ကြာခီးရီအတွက်ယထာရဲ့အဆင့်မြင့်ဆုံးအခန်းကနေစီးနင်းသွားရမှာဖြစ်ပါတယ်။ရွှေရောင်တုတ်လင်းထားတဲ့ဇိန်ခန်ယထာရှီကီရှိမာဟာရိုးရမြက်ဖြာတာတာမီအိပ်ရက်ခင်းနေအပါအဝင်ဟီနိုကီလို့ခေါ်တဲ့တစ်သားရေချိုးကန်နောက်ပြီးအပြင်ဘက်ကိုမြင်နိုင်တဲ့မှန်တွေတက်ဆင်ထားတဲ့ယထာတွဲတွေအပြင်စားတောက်တဲ့အတွဲမှာဆန်နီယာတီဖြော်ပြမဲ့သူတွေပါပါဝင်ပါတယ်။အနိုင်ဆုံးဈေးကဒေါ်လာ3000နီးပါးရှိပြီးတော့ရက်တို2ရက်တာခီးသွားရမှာဖြစ်ပါတယ်။မတ်လ2018ခုနှစ်အထိတော့ထိုင်ကုန်နေအလုံးရောင်းချပြီးသားလည်းဖြစ်ပါတယ်ဇိန်ခန်ယထာပထမဆုံးစီးကွင်းရတဲ့ခရီးသည်33ဦးဟာစိတ်ဝင်စားပွဲရာနေရာတွေဖြစ်တဲ့ရေဘူးစခန်းတွေဂျပန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုလည်းတွားရောက်လည်ပတ်ခွင့်ရမှာဖြစ်ပါတယ်ဒီယထာလက်မှတ်ဟာယထာပေါ်နဲ့ယထာအပြင်ဘက်သွားလည်တဲ့နေရာတွေမှာစားတောက်တဲ့ကုန်ကြစိတ်တွေပါပါဝင်ပြီးဖြစ်ပါတယ်ဂျပန်နိုင်ငံမှာအခုလိုဇိန်ခန်ယထာခီးစဉ်တွေရေပန်းစားလာပြီးကုမ္ပဏီတွေကလည်းအပြိုင်ဆိုင်ခရီးသည်တွေကိုဆွဲဆောင်ဖို့ကြိုးစားနေတာပါခင်ဗျာ
။ဟောင်ကောင်မှာတော့ချန်ချောင်းပေါက်စီပွဲတော်ရဲ့ပိတ်ပွဲအဖြစ်လူဒရာစင်လောက်ဟာပေါက်စီတွေတွဲလောက်ချိတ်ထားတဲ့မျော်စင်ပေါ်တက်ပြီးတော့ပေါက်စီလူခဲ့ကြပါတယ်။ည12နာရီအထိမှလူ12ယောက်ကပေ60မြင်းနဲ့ပေါက်စီမျော်စင်ပေါ်ကိုတက်ပြီးတော့ပေါက်စီတွေကိုလူကြတာပါ။ပြောစီထိတ်မှရှိတဲ့ပေါက်စီကိုရတဲ့သူကမိသားစုအတွက်ကံကောင်းခြင်းတွေကိုသယ်ဆောင်လာနိုင်မဲ့သူဖြစ်ပါတယ်။ဟောင်ကောင်ကျွန်းနားမှာရှိတဲ့ချန်ချောင်းကျွန်းပေါ်မှာနှစ်စဉ်ကျင်းပတဲ့ဒီပွဲဟာ9ရက်တာကျင်းပတာဖြစ်ပြီးတော့ဒေသခံတွေရဲ့ဗုဒ္ဓမွေးနေ့ပွဲကျင်းပတဲ့ပွဲနဲ့လည်းတိုက်ဆိုင်ပြီးတော့ကျင်းပတာပါ။လူပေါင်း 9,000 နီးပါးပွဲတော်အတွက်လာရောက်ခဲ့ကြပြီးတော့ရောင်းစုံစီတန်းလက်လျှောက်ပွဲကိုလည်းကြည့်ရှုကြပါတယ်။စီတန်းလက်လှယ်ပွဲမှာကလေးတွေကတရုတ်ရာဇဝင်တွေကနှစ်ဖျားတွေလိုဝစ်စင်ပြီးတော့ရိုးရာကြီးလုံးတွေခြင်သိအကတွေနဲ့လည်းဖြောပြကြပါရဲ့ရှင
်နိုင်ငံတကာကတပ်ပုတ်ရှင်ပြိုင်ရတဲ့ဆက်ရုပ်တွေနဲ့ရှင်ပြိုင်မှုတရုတ်နိုင်ငံဆက်ရုပ်တီထွင်ဖန်တီးသူတွေကမြောက်ဘရင်လို့နာမည်ပေးထားတဲ့ဆက်ရုပ်ကိုဖန်တီးလိုက်ပါတယ်မြောက်ဘရင်ဆက်ရုပ်ဖန်တီးသူတွေထဲကတဦးဖြစ်တဲ့စွန်းရှီချန်းကဆက်ရုပ်ဟာအပြီးသက်မတီဆောက်ရသေးပေမဲ့နောက်နှစ်မှာပြီးမယ်လို့ခန့်မှန်းထားပါတယ်ဒီဆက်ရုပ်ကို2လအတွင်းတိစောက်ထားတာဖြစ်ပြီးတော့အလေးချိန်4တန်ရှိသလိုကုန်ကြစည်ဒေါ်လာငွေ14တန်းလောက်ကုန်တယ်လို့လည်းပြောပါတယ်အမေရိကန်ဆက်ရုပ်အသင်း မဂါဘော့နဲ့ရှင်ဖို့စိန်ခေါ်ထားပြီးလည်းဖြစ်ပါတယ်။အမေရိကန်အသင်းရဲ့ MK2 မဂါဘော့ဆက်ရုပ်ကြီးကိုလည်းတရုတ်အမျိုးသားအားကစားရုံကြီးရဲ့ဘေးမှာပြီးခဲ့တဲ့အပတ်ကပြသခဲ့ပါတယ်။အခုလိုကြိုးဝိုင်းထဲမှာဆက်ရုပ်တွေရှင်ပြိုင်တပ်ပုတ်တာကိုအနာဂတ်မှာဖြစ်လာမယ့်အားကစားနည်းလို့မဂါဘော့အလုပ်မှုဆောင်အရာရှိချုပ်ဂွေကေဗလင်တီကပြောပါတယ်။ပထမဦးဆုံးဆက်ရုပ်တွေတပ်ပုတ်တာကိုအမေရိကန်မဂါဘော့အသင်းနဲ့ဂျပန်ဆူဒိုဘက်ရှိအသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုငိမ့်ချန်နဲ့မကင်ဖြူထွေးတို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကန္တာဘလော့ဂါတွေပြောသမျှမြမရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်စင်ကန္တာတွေနဲ့အတူဒီနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းတနင်္လာနေ့မနေ့ပဲအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ဒီတနင်္လာနေ့ညနေထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ79 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချင်းကိုကိုစောဝင်းနိုင်တင်ညာပေးပါမယ်ရှင်
။ပြင်သစ်မဲဆန္ဒရှင်တွေကအလဲအလဝါဒီအီမန်နွယ်မက်ခရွန်ကိုသမ္မတအဖြစ်ရွေးကောက်တင်မြှောက်လိုက်ကြပြီးEU နဲ့ပူးပေါင်းရေးနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးကိုစန့်ကျင်သူပြိုင်ဘက်မရင်းလက်ဖမ်းကိုလက်မခံပယ်ချလိုက်ကြပါတယ်။တင်းငွေနေကမဲယုံနေပေးပြီးချင်းထွက်လာတဲ့အစောပိုင်းရလဒီအရာမက်ခရွန်ကမဲရီအတွက်66000ခန်းနှုန်းနဲ့အနိုင်ရခဲ့ပြီးလက်ဖမ်းကတော့3400ခန်းနှုန်းဝန်းကျင်ရတယ်လို့ဆိုပါတယ်။မဲပေးခဲ့ကြသူတွေကိုသမရဖြစ်ရွေးကောက်တင်မြှောက်ခံရတဲ့မက်ခရွန်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။တင်းငွေနေမှာကျင်းပတဲ့ပြင်သစ်သမရရွေးကောက်ပွဲမှာဒုက္ခသည်တွေနိုင်ငံတွင်းဝင်ရောက်မှုကိုဆန့်ကျင်တဲ့အမျိုးသားရေးဝါဒီမရီလက်ဖန်တဲ့လူကြိုက်များပြီးမဲအများစုရခဲ့တဲ့အီမန်နျူအယ်မက်ခရွန်ဟာစီးပွားရေးကျွမ်းကျင်တဲ့ဗန်လုံငန်းရှင်တဦးဖြစ်ပါတယ်ပြင်သစ်နိုင်ငံရဲ့25%မြောက်သမရဟာအလဲလဝါဒီတယောက်ဖြစ်ပြီးလွန်ခဲ့တဲ့တစ်နှစ်လောက်ကမှအန်မာချ်လို့ခေါ်တဲ့လက်ဝဲလက်ရာရင်းလေးရှိတဲ့သမရိုးကြပြင်သစ်နိုင်ငံရေးကိုပြောင်းပစ်ဖို့လုံဆော်တဲ့တီးကြလွတ်လပ်တဲ့နိုင်ငံရေးလှုပ်ရှားမှုကနေလူတီများလာသူတယောက်ဖြစ်ပါတယ်။သူဟာပြင်သစ်နိုင်ငံသမိုင်းမှာအငယ်ဆုံးသမရအဖြစ်ရွေးကောက်တင်မြှောက်ခံရတာလည်းဖြစ်ပါတယ်။ပြင်သစ်သမရအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့မက်ခရွန်ကိုအနိုင်ရပြပြချင်းမကြခင်မှာပဲဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့7မိနစ်ဖုန်းစကားပြောကြားခဲ့ပါတယ်။ဘာလီမြို့တော်ကိုမကြခင်လာရောက်မှဖြစ်တဲ့အကြောင်းနဲ့ပြည်ထောင်ငံ EU တွေကခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းဗီတင်ဝန်ကြီးချုပ်ထရီဇာမေးနဲ့ဆွေးနွေးသွားမယ်လို့ဆိုပါတယ်မက်ခရွန်ဟာဗီတင်ဝန်ကြီးချုပ်ထရီဇာမေးကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့လည်းစကားပြောကြားခဲ့ပါတယ်အလားတူပဲမက်ခရွန်အနိုင်ရမှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းချီကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်ဥရောပသုံးနိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗီတင်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ဟာသူမရဲ့ဥရောပသုံးနိုင်ငံခီးစဉ်အစမှာဘယ်ဂျီနိုင်ငံနိုင်ငံကိုသွားခဲ့ပြီးအဲဒီကနေအီတလီကိုသွားခဲ့တာပါ။တောက်ချာနေကတော့ဗြိတိန်နိုင်ငံကိုရောက်လာခဲ့ပြီးတော့အဲ့ဒီနေ့မှာပဲဗီယင်မာကြီးအလစ်ဇဘက်နဲ့ဘက်ကင်ဟမ်နန်းတော်မှာတွေ့ဆုံခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုစုံဝင်လိုက်ကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကဒေါခင်မြတ်သက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်ကျွန်မရှားဖုံပါဒီမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံတင်းလာနေမနေ့ပဲမြန်မာဘာသာအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.